ထိုင်းနိုင်ငံမဲဆောက်မြို့မှာပြီးခဲ့တဲ့ရက်ကမြန်မာလုံသားအမျိုးသား201ဦးအမျိုးသမီး120နဲ့နေထိုင်ခွင့်တက်တန်းကျော်လွန်သူ2ဦးစုစုပေါင်း323ဦးဖမ်းဆီးခံခဲ့ရပါတယ်။လက်တလုံးမှာထိုင်းဆိုရကမြို့သားလုံခြုံရေးစီမံချက်နဲ့အစည်းအဝေးဥပဒေတစ်ကိုအကြောင်းပြပြီးမြန်မာလုံသားတွေပါဝင်နိုင်ငံခြားလုံသားတွေကိုဖမ်းဆီးနေတာဖြစ်ပါတယ်။အဲ့ဒီထဲကမှအထောက်အထားလုံးဝမရှိတဲ့185ယောက်ကိုမြန်မာနိုင်ငံကိုမနေ့ကပြန်ပို့လိုက်ပြီးဖြစ်တယ်လို့အလုံသမားတန်ရာရှိဦးအောင်မင်းကပြောပါတယ်
။ထိုင်းနိုင်ငံရဲ့လုံငန်းစဉ်အရာဒီအထောက်အထားမရှိတဲ့လူတွေကိုဟိုသူတို့နိုင်ငံမှာမရှိကြရဘူးနော်ဟိုစီမံကျဉ်းလူထားပြီးတော့သူတို့လောက်ဆောင်နေရတာခင်ဗျာဟိုတနေ့ကမဲဆောက်မှာဖမ်းခံရတဲ့လူတွေကတော့300တော်ဖမ်းရတဲ့အချိန်မှာ185ယောက်ကိုပဲ6000ဘာ6000လုံးဝမရှိတဲ့သူတို့ဟိုမြန်မာပြည်ပြန်ပို့လိုက်တာပေါ့နော်တော့မြန်မာနိုင်ငံနဲ့တပိုးလူကြီးကြည့်ရပါနော်ကျွန်တော်တို့ဒီ6000ရှိတဲ့လူတွေဘာမှအရေးမရှိမရှိပဲနဲ့ပြန်ပို့ပေးဖို့ဆိုပြီးကျွန်တော်ပြောကန့်လန့်ထားတာဟာနဲ့အညီပေါ့နော်မြန်မာပြည်ပြန်ပို့လိုက်ပါတယ်မနေ့ကချက်ချင်းပြန်ပို့တာပါ
အခုလအတွင်းထိုင်းနိုင်ငံမှာမြန်မာလူသားတွေဖမ်းဆီးခံရတာ3000ကျော်ရှိနေပြီလို့လည်းသိရပါတယ်။ထိုင်းနိုင်ငံမှာအထောက်ထားမဲ့နေထိုင်သူတွေအများကြီးရှိနေပြီးတချို့ဟာထိုင်းနိုင်ငံရဲ့ဥပဒေကိုသိရှိနားလည်မှုအားနည်းတာရဲ့တချို့ကြတော့လည်းဝင်ငွေရလိုတာရဲ့ကြောင့်ဖမ်းဆီးမှုတွေရှိနေပေမဲ့တရားမဝင်ဆက်ပြီးနေနေကြဆဲဖြစ်တယ်လို့မဲဆောက်ခြေဆိုင်မြန်မာပြည်သားများအရေးပူးတွဲလှုံ့ဆော်မှုကော်မတီ JACAB ရဲ့ဥက္ကဋ္ဌဦးမိုးချိုကပြောပါတယ်။
မြန်မာနိုင်ငံကိုပြန်ရဖို့ဆိုတာမြန်မာနိုင်ငံမှာအလုတ်ကိုင်ခွင့်လန်းညံ့ဆဆလည်းမရှိဘူး။ရွေးချယ်စီကအလုတ်ကိုင်ခွင့်လန်းညကောင်းကောင်းမညံ့ဆဆမရှိတဲ့အခါကျတော့မြန်မာနိုင်ငံကိုမပြန်ကြတဲ့သဘောပေါ့။မြန်မာနိုင်ငံအလုတ်ကရှားပါနေသေးတယ်။ဘုံဝီရလည်းနေပါနေသေးတယ်ဆိုတော့ဒီမှာလူအဖမ်းစီးတွေရှိတာရှိရတာပါပဲ။တော့သူတို့ရဲ့ဒရင်ချက်လက်တိကျမရတာလည်းပါလေ။အခုအဖမ်းစီးတွေကတရားမဝင်နိုင်ငံသားသားအလုတ်သမားပါစီစီအရေးကြီးစီမံချက်ပေါ့။အဲ့အရာနဲ့ပတ်သက်ပြီးတော့ငွေတန်းကဘယ်လောက်ရိုက်မလဲ၊ထောင်တန်းကဘယ်လောက်ရိုက်မလဲ၊ရှေ့ကျောင်းလူကမှမှန်ရင်ဘယ်လိုစောစားတဲ့နေရှိရမလဲဆိုတဲ့သတင်းကြေညာထုတ်ပြန်ချက်တွေရှိနေပြီသားပဲ။ဒါပေမဲ့ဗီဒီယိုတွေ TV တွေပါတာစကားအခက်အခဲကြောင့်လည်းနားမလည်ကြတာလည်းပါတယ်။သတင်းချက်လက်နေရတာတချို့ကငါတို့ဒီမှာနေလာတာ9နေရှိ6နေရှိ10နေရှိဒီလိုပဲဖမ်းပြီးမနေ့ဖမ်းညနေပြန်လာရုံပဲဆိုပြီးအထွေမှအမြင်မှအသိမှတွေလည်းရှိ
မဲဆောက်မြို့မှာမြန်မာလူသမား2000ကျော်ရှိပြီးဆက်ယုံအလုပ်ယုံတွေမှာလုပ်ကိုင်သူတွေက8000ခန့်ရှိတယ်လို့လည်းသိရပါတယ်။ကျန်တဲ့သူတွေကတော့ဆောက်လုပ်ရေးတွေအထူးထူးကြပန်းတွေမှာလုပ်ကိုင်နေကြတယ်လို့ဆိုပါတယ်။ဆက်ယုံအလုပ်ယုံမှာလုပ်ကိုင်သူတွေအနေနဲ့လှုပ်ရှင်ကအာမခံမှုရှိရာကြောင့်စိုးရိမ်ပူပန်မှုမရှိဘဲအလုပ်လုပ်နိုင်ကြတယ်လို့လည်းသိရပါတယ်။ထိုင်းဆိုရကတရားမဝင်လူသမားတွေကိုအခုဖမ်းဆီးနေတာတွေကြောင့်စိုးရိမ်ပူပန်မှုတွေရှိနေတဲ့အကြောင်းမဲဆောက်ကအထက်ကျုပ်ဆက်ယုံမှာအလုပ်လုပ်တဲ့ကိုစီသူကပြောပါတယ်
။ကြောက်တော့ကြောက်တာပေါ့။ပုံနှံတင်နေသွားတော့မှလက်ကြည့်လက်ကြည့်နေ။ကြောက်တာပေါ့။လက်မကဟိုနေရှိလို့မလုပ်တာ။ဘယ်မှမသွားတာ။ကျွန်တော်ဆက်ယုံနေမှာနေ။ပတ်ဆက်လည်းမရှိဘူး။ဆောက်ဆက်ယုံကလူဆက်ယုံများဘူး။အယောက်20လောက်ပဲရှိ။လက်မရက်လူရှိတယ်။
ထိုင်းနိုင်ငံမှာမြန်မာလူသမားတွေဖမ်းဆီးခံရတာတွေနဲ့ပတ်သက်ပြီးနှစ်နိုင်ငံညီနိုင်ဆောင်ရွက်သွားမယ်လို့အလုတ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအမြဲတမ်းတွင်းဝင်ဦးမျိုးအောင်က RFA ကိုပြောပါတယ်။ထိုင်းနိုင်ငံမှာနိုင်ငံခြားသားရွှေ့ပြောင်းလူသမားတွေနဲ့ပတ်သက်ပြီးထိုင်းဆိုရကပြီးခဲ့တဲ့နှစ်ကဥပဒေသစ်ထုတ်ပြန်လိုက်ပြီးဒီဥပဒေသစ်ဟာပြည်ထောင်ကြီးလေးတာကြောင့်တွားရောက်ပြီးအလုတ်လုတ်ကိုင်နေကြတဲ့အထောက်အထားလုံးဝမရှိတဲ့မြန်မာရွှေ့ပြောင်းလူသမားတွေအနေနဲ့မြန်မာပြည်ကိုပြန်ချဖို့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံကပြီးခဲ့တဲ့နှစ်ဇွန်လတည်းကအတိပေးချက်ထုတ်ပြန်ခဲ့ပါတယ်ရှင်။